ပြည်နယ်နိုင်ငံကိုရောက်နေတဲ့မြန်မာသင်္ဘောသားတဦးစီမှာကိုဗစ်ကူးစက်နေကြောင်းပြည်နယ်အာဏာပိုင်တွေကတောက်ကြနေမှာပြောကြားလိုက်တာကြောင့်ပြည်နယ်ရဲ့လူနာအမှတ်413ဦးမြောက်ဖြစ်လာပါတယ်။အသက်32နှစ်အရွယ်အဲ့ဒီသင်္ဘောသားဟာဂျပန်ကနေဇွန်လ16ရက်နေ့ကထွက်ခွာလာပြီးပြည်နယ်နိုင်ငံဟွန်ကန်စိတ်ကန်းကိုဇွန်လ23ရက်နေ့ကဆောက်ရောက်လာတဲ့ဒိုင်ဗီရီးယားမှတ်ပုံတင်ပြည်ပနယ်မှာသင်္ဘောသားဖြစ်ပါတယ်။သူ့ကိုဇွန်လ6ရက်နေ့ထိကွာရန်တင်းလုပ်ထားပြီးတဲ့နောက်ဟိုတယ်ကိုကြောင်းလာခဲ့တယ်လို့ဆိုပါတယ်။ဇူလိုင်9ရက်နေ့မှာပြုလုပ်ခဲ့တဲ့စမ်းသပ်မှုအတွင်းကိုဗစ်ဖြစ်နေတဲ့ရောဂါလက္ခဏာမပြခဲ့ပေမဲ့ဒုတိယအကြိမ်စမ်းသပ်မှုပြုလုပ်ပြီးနောက်မှာဇူလ23ရက်နေ့မှာတော့ရောဂါဖြစ်နေတာကိုတွေ့ရှိခဲ့ရတာပါသူ့ကိုအပူပိုင်းဒေသအထွေထွေရောဂါကုထူးဆေးရုံအမှတ်နှစ်မှာကုသပေးနေပါတယ်ပြီးခဲ့တဲ့ဇူလိုင်19ရက်နေ့ကလည်းဒီသင်္ဘောပေါ်ကမြန်မာသင်္ဘောသားတဦးစီမှာကိုဗစ်ကူးစက်နေတာကိုစမ်းသပ်တွေ့ရှိခဲ့ကြောင်းဗီယက်နမ်ကျန်းမာရေးတာဝန်ရှိသူတွေပြောကြားခဲ့တာကြောင့်ဒီသင်္ဘောတစ်ခုထဲမှာတင်မြန်မာဝန်ထမ်း2ဦးကိုဗစ်ကူးစက်တာကိုစမ်းသပ်တွေ့ရှိခဲ့တာပါ။ဗီယက်နမ်နိုင်ငံမှာကိုဗစ်ကူးစက်ထားသူ413ဦးကိုစမ်းသပ်တွေ့ရှိခဲ့ပြီးအဲ့ဒီထဲက48ဦးကိုလက်ရှိဆေးကုသပေးနေတဲ့ဖြစ်ပါတယ်။အခုချိန်ထိဗီယက်နမ်မှာကိုဗစ်ကြောင့်တည်ဆုံးသူမရှိသေးပါဘူးခင်ဗျာ။